2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံရသူကတော့အီသီယိုပီးယားဝန်ကြီးချုပ်ဖြစ်ပါတယ်။ကင်ညာနိုင်ငံမှာနေထိုင်နေကြတဲ့အီသီယိုပီးယားနိုင်ငံဘွားတွေကသူတို့ခေါင်းဆောင်ရဲ့အောင်မြင်မှုအတွက်ဝမ်းသာနေကြပေမဲ့တိုင်းပြည်တည်ငြိမ်ပြီးညီညွတ်အောင်သူ့ကိုလှုပ်ဆေးခြင်းကြပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကနေ VOA သတင်းတောက်မိုဟာမက်ယူဆုဖ်ဖေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အီသီယိုးပီးယားကောင်းဆောင်ဟာတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်အောင်လူမှုအနေနဲ့ငြိမ်းချမ်းတဲ့ဘဝကိုအိမ်မက်မက်နိုင်အောင်လှုပ်ဆောင်ပေးခဲ့တယ်လို့ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကျင်းရချိန်မှာနော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌ Berit Rice-Andersen ကပြောတော်ပါတယ
် In Ethiopia even if much work remains Abiy Ahmed
အီသီယိုးပီးယားမှာလှုပ်ဆရာတွေရှိနေသေးပေမဲ့နိုင်ငံသားအများအပြားတွေပို့ပြီးကောင်းမွန်တဲ့ဘဝနဲ့ပို့ပြီးတောက်ပတဲ့အနာကရရှိခဲ့တဲ့အရေးပါတဲ့ပြုရင်ပြောင်းလဲရေးတွေကိုအဘီအာမတ်ကအစပြုပြီးတော့လှုပ်ဆောင်ခဲ့တာပါ။အ
ီသီယိုးပီးယားအနာရပါတီရဲ့နိုင်ငံရေးအခွင့်ထူးခံတွေကိုကန့်ကွက်ဆန္ဒပြပွဲကြီးတွေလအတော်ကြာဖြစ်ပြီးတဲ့နောက်အသက်43နှစ်အရွယ်အဘီအာမတ်ဟာ2018ခုနှစ်ဧပြီလမှာဝန်ကြီးချုပ်ဖြစ်လာတာပါ။ဝန်ကြီးချုပ်ဖြစ်ပြီးတဲ့နောက်အိမ်နီးချင်းအီရီထရီးယားနိုင်ငံနဲ့နှစ်ပေါင်းများစွာရန်ဆောင်နေတဲ့အခြေအနေကိုအဆုံးသတ်ခဲ့ပြီးအီရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာကိုတွားရောက်ခဲ့ပါတယ်။အီရီထရီးယားသမ္မတ ISIS Afwerki ကလည်းပြန်လည်အားဖြင့်အီသီယိုးပီးယားနိုင်ငံရဲ့မြို့တော်အဒစ်အဘာဘာကိုလာရောက်ခဲ့ပါတယ်။တိုင်းပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရုံသာမကဆူဒန်တောင်ဆူဒန်ကင်ညာနဲ့ဆိုမာလီယာနိုင်ငံတွေကအငင်းပွားမှုတွေကိုကြားဝင်ဖြည့်ရှင်းပေးခဲ့တဲ့အပေါ်မှာလည်းနိုဘယ်ကော်မတီကအတိအမှတ်ပြုခဲ့တာပါ။မဆာရဲမန်ဂီရှာဟာကင်ညာနိုင်ငံမှာနေထိုင်နေတဲ့အီသီယိုးပီးယားဝန်ဝန်ရဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ
်။ We are very happy as Ethiopians and also as an Africans.And also I can say that
Ethiopia တွေအနေနဲ့ရော African တွေအနေနဲ့မှာကျွန်တော်တို့ပြောပါတယ်ခုစုဟာ Ethiopia အတွက်တောင်ကပဲ Africa ဒေသအတွက်လည်းဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်သူစုရတဲ့အတွက်ကျွန်တော်သိဝမ်းသာပါတယ
်ဝန်ကြီးချုပ်အာဘီဟာ Africa တဲ့အတွက်အနာဂတ်အမျှော်မြင်ရှိသူဖြစ်တယ်လို့လည်းမန်ဂေးရှားကပြောပါတယ
် His vision is not only for Ethiopia is most of the time he's telling us that
သူရဲ့နာဂတ်မျှော်မှန်းချက်က Ethiopia အတွက်တောင်မဟုတ်ပါဘူးရှိ Africa အတွက် Africa ဥကြိုဒေတာအတွက်တောင်က Africa တစ်တိုင်းလုံးအတွက်သူ့မှာတိတ်ကိုကြီးမားတဲ့အနာဂတ်မျှော်မှန်းချက်ရှိတယ်ဆိုတာအချိန်အများစုမှာကျွန်တော်တို့ကိုသူပြောနေတာပါဒီတဲ့ပို့ပြီးသူလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကြီးတဲ့ထောက်လှမ်းရေးအရာရှိအောင်သူဖြစ်သူဝန်ကြီးချုပ်အာဘီကနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ပြီးအရင်အစိုးရရဲ့ဖိနှိပ်မှုတွေပေါ်တောင်းပန်ခဲ့ပါတယ်အရှီနာဖီဒူရဆိုဟာ2006ခုနှစ်မှာအီသီယိုးပီးယားကနေထွက်ပြေးပြီးလက်ရှိမှာတော့ကင်ညာနိုင်ငံမြောက်ပိုင်းကကာကူမာဒုက္ခသည်စခန်းမှာနေထိုင်နေသူပါ။အာဘီရဲ့အောင်မြင်မှုကိုဒရက်ဆိုးကကြိုဆိုပေမဲ့မကြာသေးခင်နှစ်တွေအတွင်းလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနေတဲ့အီသီယိုးပီးယားနိုင်ငံတည်ငြိမ်အောင်အာဘီအစိုးရကလှုပ်ဆဲခြင်းသူပါ
။ I need him to bring peace and stability in the country. Now there is a
တိုင်းပြည်ငြိမ်းချမ်းတည်ငြိမ်အောင်သူ့ကိုလှုပ်ဆဲခြင်းပါလေ။ကျွန်တော်ကငွေရဲဒေသမှာမတည်ငြိမ်တဲ့နေရာတွေရှိနေပါလေ။ Oromia ဒေသကတချို့နေရာတွေဟာစစ်တပ်ထိန်းချုပ်မှုအောက်မှာရောက်နေပါလေ။အိုရိုမိုလူတို့ကိုအထူးသဖြင့်အိုရိုမီးယားတောင်ပိုင်းနဲ့အနောက်ပိုင်းဒေသကိုစစ်တပ်ထိန်းချုပ်မှုအောက်ကနေလွတ်အောင်လုပ်စေချင်ပါလေ။အဲ့ဒီအရေးပေါ်အခြေအနေတွေကိုပြန်ရုပ်သိမ်းစေချင်ပါလေ
။အီသီယိုးပီးယားကိုပြန်သွားဖို့အတွက်လုံခြုံမှုမရှိသေးဘူးလို့ခန်းစားရတာကြောင့်တိတ်မကြခင်မှာပြန်ဖို့ဒူရဲဆိုးမှာအစီအစဉ်မရှိပါဘူး။အာဘီရဲ့ဂျူမန်အထုတ်မှုတွေကြောင့်လူများပြားကသူ့ကိုအတိအမှတ်ပြုလေးစားကြပါလေ။ဒါပေမဲ့လည်းအပြောင်းအလဲတွေကိုမနှစ်မြို့ကြတဲ့လူပုဂ္ဂိုလ်တွေနဲ့လူမှုဝန်ဝိုင်းတွေဟာအာဖရိကဥကြိုဒေတာကအီသီယိုးပီးယားနိုင်ငံတည်ငြိမ်ရေးမှာချင်းချောက်မှုတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့နိုင်ငံရေးတလာသူတွေကသတိပေးထားပါတယ်ခင်ဗျာ။